အဖဂန်နစ္စတန်နိုင်ငံမှာစစ်ပွဲကြီးကျင်းပရေးအတွက်ဖြေရှားဖို့အမေရိကန်နဲ့ပါကစ္စတန်နိုင်ငံအဓိကလက်တွဲလှုပ်ဆောင်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်ဝန်ကြီးချုပ်အီမာခန်နဲ့တနင်္လာနေ့ကသမ္မတအေဂျူမှာတွေ့ဆုံပွဲပြီးကြေညာခဲ့ပါတယ်။အပြည့်အစုံကိုဒေါ်ကမြူတက်ကပြောပြပေးမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်တို့ဟာတနင်္လာနေ့ကပရမဆုံးအချိန်ဖြစ်နေတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံပွဲမှာအဖဂန်နစ္စတန်အရေးနဲ့အိန္ဒိယအရေးကိုဦးစားပေးပြီးဆွေးနွေးခဲ့ကြတာပါ။တာလီဘန်တို့ကြောင့်မတည်မငြိမ်ဖြစ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေကိုလျှော့ချနေတယ်လို့အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်အင်ဂျီယန်ပါကစ္စတန်နဲ့အနီးကပ်လက်တွဲဆောင်ရွက်နေတယ်လို့သမ္မတထရမ့်ကအင်ဂျူရဲ့အိုဗယ်ရုံးကမ်းမှာသတင်းတောက်တွေကိုပြောပါတယ်
။ We reduced our number of troops there by quite a bit. We are continuing to reduce troops in Afghanistan. We're working with
Afghanistan မှာရှိတဲ့အမေရိကန်တပ်တွေကိုလျှော့ချခဲ့ပါတယ်။ဆက်ပြီးတော့လည်းလျှော့ချဖို့လုပ်နေပါတယ်။တာလီဘန်တွေနဲ့သဘောတူညီချက်ရနိုင်ဖို့ကျွန်တော်တို့ကပါကစ္စတန်နဲ့ရောအခြားအဖွဲ့တွေနဲ့ပါလက်တွဲပြီးလှုပ်ဆောင်နေပါတယ်။ဘာဖြစ်လာမလဲဆိုတာစောင့်ကြည့်ရမှာပါ။အ
ာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးဟာပါကစ္စတန်နိုင်ငံအတွက်တိတ်ကိုအရေးပါနေတယ်လို့ဝန်ကြီးချုပ်ခမ်ကပြောပါတယ်။တကယ်တော့အာဖဂန်နစ္စတန်နဲ့ပါကစ္စတန်တို့ကြားမှာမိုင်၁၅၀၀လောက်ရှိတဲ့နယ်နိမိတ်နဲ့ခြားထားတာဖြစ်ပြီးအဲ့ဒီနယ်စပ်ဒေသတစ်လျှောက်မှာအကြမ်းဖက်စစ်ပွဲကိုနှစ်ပေါင်း၁၅နှစ်လောက်ဆင်နွှဲနေရတဲ့အတွက်ပါကစ္စတန်နိုင်ငံက9000လောက်တည်ဆုံးခဲ့ရတယ်လို့နိုင်ငံစီးပွားရေးကလည်းဒေါ်လာဘီလျံ150ကျော်လောက်ဆုံးပါခဲ့ရတာဖြစ်ပါတယ်။ဒါကြောင့်အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်ရေးကိုတခြားသူတွေထက်ပါကစ္စတန်ကအလိုလားဆုံးဖြစ်နေပြီးအမေရိကန်ရဲ့အခုလိုလှုပ်ဆောင်မှုကြောင့်အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်သဘောတူညီချက်ရဖို့နှိမ့်ဆက်နေပြီလို့ဝန်ကြီးချုပ်ခမ်ကပြောပါတယ်။
The closest we've been to a peace deal in Afghanistan.
Yeah.
And there is no military solution in Afghanistan. There is no military solution because, as the president says, if you go all out military, there will be millions.
Afghanistan ma ngin chan ni thabot ni jay ya bo. Taw ko ni jay ni bi so ya tui ya ma ba. Afghanistan ngin chan ni twet sin yin ne phie sha bo ma lo wa bu. Da chang le so ro Samrat Trump pyo de lo ba be.စီရင်နေပြင်ဆင်ရင်တန်းတဲ့ခြေပြီးတည်ကြည်ကြရမှာဖြစ်ပါတယ်။ဒါကြောင့်အဖြေကတခုပဲရှိပါတယ်။လာမယ့်ရက်တွေအတွင်းအာဖဂန်နစ္စတန်အစိုးရနဲ့စကားပြောဖို့တာလီဘန်တွေကိုကျွန်တော်တို့တိုက်တွန်းနိုင်လိမ့်မယ်လို့ပြောလင်းထားတာဖြစ်ပြီးအဲဒီကနေနိုင်ငံရေးအရအဖြေထုတ်လာနိုင်မှာဖြစ်တဲ့အတွက်ငြိမ်းချမ်းရေးသဘောတူညီချက်ရဖို့တိုက်နှီးနေတဲ့အကြောင်းကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်
။ပါကစ္စတန်နိုင်ငံဟာအင်မီဂျန်အာဖဂန်နစ္စတန်တူညီရေးအပြင်နောက်ထပ်အင်မီဂျန်တနင်္ဂနွေဖြစ်တဲ့အိန္ဒိယနဲ့ကက်ရှမီးယားဒေသမှာပဋိပက္ခတွေဖြစ်နေတာပါ။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲမှာအိန္ဒိယနဲ့ပါကစ္စတန်အရေးကိုပါဆွေးနွေးခဲ့ကြတာဖြစ်ပြီးပါကစ္စတန်ဘက်ကအိန္ဒိယနဲ့ဆွေးနွေးပွဲတွေစတင်ခြင်းနဲ့ခက်ခဲနေကြောင်းနဲ့နိုင်ငံခြားပြည်သူရှိဖို့အတွက်သမ္မတထရမ့်ကပါဝင်ကူညီပေးနိုင်တယ်လို့ညွှန်လင်းကြောင်းလဲပါကစ္စတန်ဝန်ကြီးချုပ်ကပြောပါတယ်။သမ္မတထရမ့်ကလည်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လုံခဲ့တဲ့သတင်းနှစ်ပတ်လောက်ကြာပြီးစကားပြောခဲ့ကြကြောင်းနဲ့ကက်ရှမီးယားအရေးသမ္မတထရမ့်ကဂျာဝင်ဆောင်ရွက်ပေးနိုင်မလားလို့သူ့ကိုမေးခဲ့ကြောင်းလည်းပြောပါတယ်။ဒီကက်ရှမီးယားပြည်ထောင်ဟာနှစ်ပေါင်း80ကျော်လာပြီဖြစ်ပြီးအခုဒီမပြေလည်နိုင်သေးတဲ့အတွက်သူတို့နှစ်ဖက်စလုံးကအကူအညီတောင်းရင်လိုလိုလားလားလှုပ်ဆောင်ပေးပါမယ်လို့သမ္မတထရမ့်ကပြောပါတယ
်။ I think they'd like to see it resolved and I think you'd like to see it resolved and if I can help I would love to be a mediator.
ဒီပြည်ထောင်စုပြည်လဲလာတာကိုအိန္ဒိယကနင်းနေလို့ပါကစ္စတန်ဘက်ကလည်းနင်းနေတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်နှစ်ဖက်သားမှဂျာဝင်ဖြန့်ဖြေးပေးမယ်သူဖြစ်နေကျွန်တော်အကူအညီပေးနိုင်ပါတယ်
။ပါကစ္စတန်နဲ့အမေရိကန်ပြည်ထောင်စုကိုမကြခင်လတွေအတွင်းဆက်ဆံရေးကမတည်မလဲဖြစ်နေတာကြောင့်အခုဝန်ကြီးချုပ်ခမ်းရဲ့သမ္မတထရမ့်ရဲ့တွေ့ဆုံမှုကနေအချိန်မီပြန်ကောင်းလာဖို့အတွက်ပါကစ္စတန်အရာရှိတွေကမျှော်လင့်နေကြတာဖြစ်ပါတယ်။